NLD ဥဆောင်တဲ့အရသာအစိုးရလက်ထက်မြန်မာနိုင်ငံရဲ့လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်အခြေအနေဟာအစိုးရတက်တန်တနစ်တာကာလအတွင်းဘာတစ်ခုမှထူးခြားပြောင်းလဲတိုးတက်တာမရှိဘူးလို့ပန်မြန်မာနဲ့မိဖက်သတင်းစာနယ်ဇင်အဖွဲ့တွေကဒီကနေ့အစီရင်ခံစာထုတ်ပြန်ပြီးတော့ဝေဖန်ပြောဆိုလိုက်ပါတယ်။ဒီမိုကရေစီစနစ်ပေါ်ဆောင်မဲ့အစိုးရအနေနဲ့သတင်းလွတ်လပ်ခွင့်ကိုတန်ဖိုးထားလေးစားသင့်တယ ကောက်ပွဲမှာအစိုးရတရက်ဖွဲ့နိုင်တဲ့အထင်မဲဆန္ဒရှင်ပြည်သူအများစုရဲ့မဲအများစုအနိုင်ရခဲ့တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အုပ်ချုပ်ရေးအာဏာစတင်တာဝန်ယူခဲ့တဲ့2016ခုနှစ်ဧပြီလကနေစလို့2019ဧပြီအထိအရက်သားအစိုးရတက်တန်းတနှစ်တာကာလအတွင်းမှာမြန်မာနိုင်ငံ၏လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခဲ့အခြေအနေတွေကိုပန်မြန်မာနဲ့မိဖက်အဖွဲ့အစည်း14ဘွဲကအကဲဖြတ်သုံးသပ်ချက်အစီရင်ခံစာကိုကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့မေလ3ရက်နေ့မတိုင်ခင်ဒီကနေ့မေလ2ရက်နေ့မှာထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီမိုကရေစီရက်သားအစိုးရလက်ထက်တက်တန်းတနှစ်တာကာလအတွင်းမှာတော့မြန်မာနိုင်ငံအတွင်းကစာနယ်ဇင်းလွတ်လပ်ခွင့်လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်အခြေအနေဟာဘာတစ်ခုမှထူးခြားပြောင်းလဲတိုးတက်တာမရှိဘူးလို့ပန်မြန်မာရဲ့ဥက္ကဋ္ဌဦးမျိုးမြင့်ငင်းက VOA မြန်မာပိုင်းကိုပြောဆိုလိုက်ပါတယ်။ပြည်သူနဲ့အတူပြည်သူကိုမျက်နှာမူမဲ့ဒီမိုကရေစီအစိုးရအနေနဲ့ပြည်သူရဲ့အတန်ကိုတင်ပြပေးနိုင်မဲ့ပြည်သူကိုတည်င်းပေးနိုင်မဲ့တည်င်းသမားတွေရဲ့အခန့်ကဏ္ဍကိုအလေးထားတဲ့နယ်လူလဲဦးမျိုးမြင့်ငင်းကအကြံပြုပါတယ်
။ပြီးခဲ့တဲ့6လနဲ့အခု6လမှာဆိုရင်တိတိမရှိအဲ့တော့တနေ့တော့ချုံပြောမယ်ဆိုလို့ရှိရင်ဒီမျိုးသားဒီမျိုးကြီးဖွဲ့ချုပ်တာဝန်ယူတဲ့တနှစ်ကာလအတွင်းမှာဘာမှထူးခြားကြောင်းလဲတိတိမရှိအမှတ်60တိရဲ့ဒီမှာ10မှတ်တီရတယ်နော်။နောက်ပြီးတော့ပြည်သူနဲ့အတူလို့လည်းဒီမျိုးသားဒီမျိုးကြီးဖွဲ့ချုပ်တနှစ်ပြည့်တဲ့အချိန်မှာပြည့်ကြတာရှိပါတယ်။စောင်းဘုတ်ပေါ့နော်။ဆိုတော့ပြည်သူနဲ့အတူဆိုလို့ရှိရင်ကျွန်တော်တို့ရဲ့အတန်တွေလည်းနားထောင်ကြည့်ခြင်းနဲ့ကျွန်တော်တို့ဒီမှာအကြံပြုချက်23ချက်ပေးတာရှိရဲ့အဲ့ဒီအကြံပြုချက်တွေကိုဖတ်ရှုကြည့်ခြင်းနဲ့နောက်ပြီးတော့ပြည်ချင်းနိုင်ငံကိုပြည်ချင်းမှာကြောင်းလဲနေတာကိုကြောင်းလဲပါလို့ကျွန်တော်ပြောခြင်းနဲ့ပြည်သူတို့ကိုစားပြုပြီးတော့တန်ကြီးအုပ်ချုပ်နေတော့ပုဂ္ဂိုလ်များပြည်သူတွေကနေပြီးတော့မန်ဒိတ်ပါဝါဆွဲထားတဲ့ပုဂ္ဂိုလ်များအနေနဲ့ကျွန်တော်တို့ရဲ့အတန်တွေနားဆွမှာနားထောင်မှာလိုက်ပါနိုင်ကြီးများကိုလိုက်ပါပါရင်းစုလူကြီးများရင်းစုပါလို့ပြောခြင်းပါ
အရက်သားဆိုရတက်တန်းတနှစ်တာကာလအတွင်းသတင်းမီဒီယာလွတ်လပ်ခွင့်၏အပေါ်မှာဥပဒေပိုင်းဆိုင်ရာဆောင်ရွက်ချက်သတင်းဖြန့်ချီရေးသတင်းဖြန့်ဝေရေးဆိုင်ရာစတဲ့ NLD ဆိုရရဲ့လှုပ်ဆောင်ချက်တွေကိုအပိုင်း6ပိုင်းခွဲပြီးစစ်တမ်းကောက်ယူခဲ့တာမှာတော့အဆိုရရဲ့လှုပ်ဆောင်ချက်တွေဟာခြေနဲ့အားရစရာကောက်အောင်ဆောင်ရွက်နိုင်ခဲ့ခြင်းမရှိဘူးဆိုတာတွေ့ခဲ့တယ်လို့တိုင်းရင်းသတင်းတော့တွေရဲ့တိုင်းရင်းဒေသကသတင်းတွေကိုဖော်ပြပေးနေတဲ့ BNN ရဲ့တာဝန်ခံအေဒီတာဦးစင်လင်းကအခုလိုပြောပါတယ်။အ
ောင်မြင်ချက်ကတစ်ကဥပဒေနဲ့လှုပ်ထောင်းလုံပြီးအမိန့်ညွှန်ကြားချက်တွေနဲ့ပတ်သက်လို့အဆိုရကဘလော့လုတ်ပေးခဲ့တယ်ပေါ့မီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့သတင်းမီဒီယာအမျိုးမျိုးအမိခိုးပြင်းလွတ်အောင်လွတ်လပ်အောင်အစိုးရကဘလော့လုတ်ပေးနိုင်ခဲ့တယ်ပေါ့ဒီဂျစ်တယ်လွတ်လပ်ခွင့်နဲ့ပတ်သက်တာလည်းပဲအစိုးရအနေနဲ့ဘလော့ဆောင်ရွက်ပေးတယ်လေနောက်တစ်ခုကတော့လွတ်လပ်စွာစုဝေးခွင့်ပြောဆိုခွင့်နဲ့တင်ပြဆောက်ခွင့်အဲ့ဒါနဲ့ပတ်သက်လို့အစိုးရကဘလော့ခွင့်ပြုခဲ့တယ်လေနော်ဒါတခါတရင်အချက်အလက်ရယူပိုင်ခွင့်ပေါ့နော် access to information လို့ပြောပြော right information လို့ပြောပြောဟုတ်လားတရင်အချက်အလက်ရယူပိုင်ခွင့်အနေနဲ့ပတ်သက်လို့ပေါ့အစိုးရကဘာလို့လုပ်ပေးခဲ့တယ်လဲပေါ့တကယ်တရင်သမားတွေရဲ့လုံခြုံရေးတရင်သမားတွေကိုအကာအကွယ်ပေးမှုဒီမှာဟောအစိုးရကဘယ်လောက်ပါတယ်လို့ပြောခဲ့ကြလဲပေါ့အဲ့ဒါကြီးအခြေခံပြီးအဲ့ဒီ66ချက်ကိုအခြေခံပြီးတော့ဆွေးနွေးခဲ့ကြတယ်ရှိနေတဲ့မြေပြင်ပေါ်မှာဖြစ်ပေါ်နေတဲ့အခြေအနေပေါ်မှာမူတည်ပြီးတော့အဲ့ဒီခေါင်းစဉ်တစ်ခုတစ်ခုကိုဆက်မှတ်ပြီးရင်အစိုးရဘယ်နှမရကြလဲအဲ့တော့စုစုပေါင်းပြောလို့ရှိရင်အမှတ်60ပေါ့ဒုအားလုံးတေချာချုံငုံတို့လည်းတစ်ခါကျတော့အရှိမပေးရတယ်ဆိုတော့တိကျကမီဒီယာလွတ်လပ်အောင်နော်လုပ်မပေးနိုင်ဘူးလက်ရှိအစိုးရကသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဆောင်ရွက်ပေးနိုင်မှုအနေသားဟာပါနေနေတယ်လို့အဲ့ဒီလိုသဘောမျိုးအဲ့ဒီ process လေးဘွဲကနေပြီးတော့အဲ့ဒီစက်တန်းလေးထုတ်တယ်
အခုလို NND အစိုးရတက်တန်းတနှစ်တာကာလအတွင်းသတင်းမီဒီယာတွေနဲ့ပတ်သက်တဲ့အခြေအနေပေါ်အကဲဖြတ်သုံးသပ်ချက်တွေဟာပြည်သူအစိုးရအပေါ်အပြုသဘောဆောင်သုံးသပ်တာဖြစ်တယ်လို့အစိုးရအကြီးအကဲတွေအပါအဝင်သက်ဆိုင်ရာတာဝန်ရှိသူတွေကလည်းအကြံပေးလိုတာဖြစ်တယ်လို့လည်း BNN ကဦးစင်လင်းကပြောပါတယ်။ဒါ့အပြင်66ဂါကြီးလို့မြန်မာနိုင်ငံမှာသတင်းမီဒီယာသမားတွေဒီမိုကရေစီအင်အားစုတွေအပါအဝင်အစိုးရကိုအတိုက်ခံဝေဖန်သူတွေရဲ့လူမှုကွန်ရက်စာမျက်နှာတွေနဲ့သတင်းစာနယ်တွေမှာရေးသားဖော်ပြချက်တွေအပေါ်တရားစွဲဆိုမှုဖန်ဆီးချက်တော်မူဒီအစိုးရလက်ထက်မှာပို့ပြီးတော့များပြားလာတာဟာလေလွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်ကိုထိန်းချုပ်ထားသလိုဖြစ်နေတယ်လို့ဒီစင်ခံသားတဲ့ဖော်ပြပါရှိပါတယ်အဓိကကတော့ NLD အစိုးရလက်ထက်မှာအစိုးရအနေနဲ့ပြုပြင်ပြောင်းလဲတင်တာတွေအတွက်လေဒီစင်ခံသားတဲ့မှာအကြံပြုသုံးသပ်ချက်တွေပါဝင်ပါတယ်ရှင
်မဆုမွန်တင်ပြသွားတာပါ